စစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးအတွက်အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဌာနကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကဒီနေ့ကြေညာချက်ထုတ်ပြီးအခုလိုပြောလိုက်ရမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ Daniel Fenster နဲ့ကိုနေသမောင်တို့ကိုချက်ချင်းလွှတ်ပေးဖို့စစ်အုပ်စုကိုဖိအားပေးထားတယ်လို့ဆိုလိုက်ပါတယ်။ဒီအမေရိကန်နိုင်ငံရဲ့ဌာနကြေညာချက်ထဲမှာပဲ Frontier မြန်မာသတင်းဌာနက Editor Daniel Fenster နဲ့ကမာယုမီဒီယာထူထောင်သူနဲ့အမှုဆောင်ရာရှိချုပ်ကိုနေသမောင်ခေါ်ကိုမမောင်ထွေးတို့ကိုသူတို့မိသားစုအိမ်တွေပြန်နိုင်တဲ့အထိဆက်ဖိအားပေးသွားမယ်လို့လည်းကတိပြုထားပါတယ်။ရန်ကုန်အမေရိကန်တန်ယုံကောင်စစ်ရာရှိတွေအနေနဲ့လည်းကိုနေသမောင်နဲ့ဒီဘက်တနင်္လာမေလ24ရက်နေ့တုန်းကအင်တာနက်အွန်လိုင်းမှာတွေ့ဆုံခွင့်ရခဲ့တယ်လို့ဒီကြေညာချက်မှာဖော်ပြထားပါတယ်။ Daniel Fenster ကိုလည်းတွေ့ခွင့်ရဖို့တောင်းဆိုထားပေမဲ့အခုထိတော့တွေ့ဆုံခွင့်မရသေးဘူးလို့လည်းဒီကြေညာချက်မှာဆက်ရှင်းပြထားပါတယ်။မက်စလာကိုရဲ့နေမှာအဖမ်းခံရတဲ့ကိုနေတံပေါင်းနဲ့အခုတနင်္လာမေလ24ရက်နေ့မှာပဲရန်ကုန်လေးစိတ်မှာအဖမ်းခံလိုက်ရတဲ့ Daniel Fenster တို့အပြင်အခြားသတင်းတောက်တွေကိုဖမ်းဆီးအကြမ်းဖက်နေတာတွေကလွတ်လပ်စွာပေါ်ထုတ်ခွင့်ကိုတိုက်ခိုက်ဖျက်ဆီးနေတာမို့လက်မခံနိုင်ဘူးလို့ဒီကြေညာချက်ထဲမှာဆိုထားပါတယ်ခင်ဗျ။